Palestine အစ်စင်သားရန်ထဲခြီးပြီးတော့ပြန်လွတ်ပေးဖို့အတွက် Israel တစားကန်၄ဦးရဲ့ရုပ်အလောင်းတွေကိုကြာသပတေးနေ့မှာအစီအစဉ်တိုင်း Hamas တွေဘက်ကပြန်ပေးမယ်လို့ပြောလိုက်ပါတယ်။အပြင်ရက်စဲရုပ်ပထမအစဉ်တက်တမ်းမကုံဆုံးခင်မှာအခုလို့ပြောလိုက်တာပါ။ Hamas တွေကတစားကန်တွေကိုရရက်ဆက်ဆက်ဆက်ဆံခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့ Israel ဘက်ကတော့အစင်သား600လောက်လွတ်ပေးရေးအစီအစဉ်ကိုစနေနေ့ထဲကရွှေ့ဆိုင်ခဲ့ပါတယ်။ဒီလိုဆိုင်ငံမှုဟာအပြင်ရက်ရည်သဘောတူညီချက်ကိုချိုးဖောက်ရရောက်တဲ့အတွက်အစင်သားတွေမလွတ်ချင်းဒုတိယအဆင့်ဆွေးနွေးပွဲတွေမဖြစ်နိုင်ဘူးလို့ Hamas တွေဘက်ကပြောထားပါတယ်။ဒီချိန်ထဲမှာပဲ Gaza ဒေသမှာအသက်ခံခဲ့ရတဲ့ Israel မိခင်နဲ့အတူတားနှစ်ယောက်ရဲ့ရုပ်အလောင်းတွေကို Israel နိုင်ငံမှာဒီကနေ့မြေချပါတယ်။သူတို့ရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့အဝေးပြေးလမ်းတစ်လျှောက်ခွင့်လွှတ်ပေးဖို့တောင်းဆိုထားတဲ့အလံနဲ့ဆိုင်းဘုတ်တွေကိုကိုင်ဆောင်ထားတဲ့ထောင်နဲ့ချီတဲ့ Israel ပြည်သူတွေကတန်းစီပြီးတော့စောင့်ဆိုင်းခဲ့ကြပါတယ်ရှင်။